ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာထောင်ထဲချီရှိတဲ့မွတ်စလင်ဘာသာရေးစိတ်ဓာတ်ပြင်းထန်သူတွေဟာအစိုးရကိုဘာသာစော်ကားမှုစန့်ကျင်ရေးဥပဒေပြဋ္ဌာန်းပေးဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဥပဒေပြဋ္ဌာန်းပေးဖို့တောင်းဆိုဆန္ဒပြသူတွေဟာ Hafizat e Islam အဖွဲ့ဝင်အနေနဲ့အဲ့ဒီအဖွဲ့အစည်းကိုထောက်ခံသူတွေဖြစ်ကြပါတယ်။ဘာသာတရားမဲ့ပြီးအစ္စလာမ်ဘာသာအပေါ်စော်ကားသူတွေဆိုပြီးတော့မွတ်စလင်တက်ကြွလှုပ်ရှားသူတွေကဆွဆွဲကြတဲ့ဘလော့ရေးသားသူတွေကိုတုံ့ပြန်ဖို့အတွက်ဥပဒေပြဋ္ဌာန်းပေးဖို့တောင်းဆိုကြတာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကလေးကအစ္စလာမ်ဘာသာအပေါ်ဝေဖန်ပစ်တင်မှုတွေပြုလုပ်ရေးသားလို့ဆိုပြီးတော့ဘလော့ဂါတွေပေါ်ဖိအားပေးမှုတွေရှိခဲ့တာပါ1982ခုနှစ်အမျိုးသားလူမျိုးရေးစစ်ပွဲအတွင်းစစ်ရာဇဝတ်မှုပြစ်မှုကျူးလွန်ခဲ့တဲ့စစ်သွေးကြွတွေကိုတည်တံ့အပြစ်ပေးဖို့ဘလော့ဂါတွေကတောင်းဆိုနေကြပါတယ်အခုသတင်းပတ်စောစောပိုင်းတုန်းကလည်းဘလော့ဂါ၄ယောက်ကိုဘာသာရေးယုံကြည်မှုအပေါ်ပြက်ပြားစေအောင်လှုပ်ဆောင်မှုနဲ့ဖမ်းဆီးခဲ့ပါသေးတယ်ဖေဖော်ဝါရီလအတွင်းဒက္ကာမြို့မှာအစ္စလာမ်ဘာသာစန့်ကျင်သူဘလော့ဂါတအူးအသက်ခံခဲ့ရပါတယ်ခင်ဗျာ